အမေရိကန်ဆိုရရဲ့ရာသီဥတုပြောင်းလဲမှုဆိုးကျိုးဆိုင်ရာအစီရင်ခံစာတွေကအရေးပါတာတွေကိုသမ္မတဒေါ်နယ်ထရန့်ဘက်ကအလေးမထားပဲရှော့ရှော့ပေါ့ပေါ့ပြန်တုံပြန်ပြီးဝေဖန်လိုက်ပါတယ်။အမေရိကန်ဆိုရဝန်ကြီးဌာနနဲ့အေဂျင်စီပေါင်း73ခုကနေစုပေါင်းသုတေသနလုပ်ထားတဲ့ဒီအစီရင်ခံစာထဲမှာရာသီဥတုပြောင်းလဲမှုကြောင့်နိုင်ငံထဲမှာမုန်တိုင်းတွေတော်မီတွေလိုမျိုးတဘာဝဘေးအန္တရာယ်တွေပိုပိုအဖြစ်များပိုပိုပြင်းထန်လာတယ်လို့မနေ့ကထုတ်ပြန်လိုက်တာကိုအိမ်ပြည်တော်ပြောခွင့်ရကဒါကအလွန်ကျူးအဆိုးဆုံးဖြစ်လာနိုင်တာကိုခံမှန်းပြောထားတာဖြစ်တယ်လို့ပြန်ပြောလိုက်ပါတယ်။အိမ်ပြည်တော်ပြောခွင့်ရအမျိုးသမီး Lindsay Waters ကဒီထုတ်ပြန်ခဲ့တဲ့ဒီအစီအခံစာဟာအလွန်အကျူးအဆိုးဆုံးဖြစ်နိုင်တဲ့အချက်လက်တွေပေါ်အခြေခံထားတာမို့ကာဗွန်ထုတ်လွှင့်မှုနဲ့ရာသီဥတုပြောင်းလဲလာမှုတွေရှော့ချရေးအတွက်နည်းပညာသစ်တွေနဲ့တည်ထင်မှုအသစ်တွေလည်းထပ်လို့ဆရာမလိုအပ်ပါဘူးလို့ဆိုလိုက်ပါတယ်။ American ဆိုရအဆက်ဆက်အောင်မှာ American လွှတ်တော်ရဲ့ခွင့်ပြုချက်နဲ့လေးချိန်မြောက်အဖြစ်ထူးထူးခြားခြားထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာအခုလိုပိုပိုဆိုးလာနေတဲ့အခြေအနေတွေကိုဆက်မကာကွယ်နိုင်မရှောင်ရှားနိုင်ရင်တော့နောက်လာမယ့်ဆယ်စုနှစ်တွေအတွင်းမှာအမေရိကန်ရဲ့စီးပွားရေးတဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးတာယာဝါပြောရေးတွေအားလုံးကိုအကြီးအကျယ်ထိခိုက်လာလိမ့်မယ်လို့သတိပေးထားပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့အေဂျင်စီပေါင်း73ခုကသုတေသီပေါင်း130ကျော်စုပေါင်းလေ့လာပြုစုထားတဲ့ဒီအစီရင်ခံစာကသမ္မတဘရက်အိုဘားမားလက်ထက်ကစလုပ်ခဲ့တာဖြစ်ပြီးအလွန်အကျူးဆုံးအဆိုးဆုံးဖြစ်နိုင်ခြေတွေပေါ်အခြေခံအများကြီးအကြီးအကျယ်အခြေခံကရေးသားထားတာဖြစ်တဲ့တကယ့်ရေရှည်လက်ခံလာခဲ့တဲ့ဖြစ်စဉ်တွေနဲ့ဖီလာဆက်ကျင်ဖြစ်နေတယ်လို့အင်ပီတော်ပြောခွင့်ရဝေါ်တာစ်ကပြန်ဝေဖန်လိုက်ပါတယ်ခင်ဗျာ။